景天为完美的啦给天选飞的对高手没水并可言图美真没水美没啦没啦在这天吧除了天你家也许可以撒让对方把梦花微微笑不拉不让他的陪伴是天也家不能是压根为谁见你啦
阿龙妹明了我看看ကျွန်တော်တို့ရဲ့နုပြူတက်တာဒုဇာကနာဆိုတဲ့အစီအစဉ်လေးကနေပြီးတော့နားဆင်သူပရိသတ်များအားလုံးကိုကြိုဆိုနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးကတော့ငယ်ရွယ်နုပြူတဲ့လူငယ်လူရွယ်တွေရဲ့အသက်တာမှာခွန်အားဖြစ်စရာမိမိတို့ရဲ့ဘဝပန်းနိုင်ကိုရောက်အောင်လို့တွားနိုင်တဲ့အကောင်းဆုံးသောတွန်းအားတွေဖြစ်နိုင်မဲ့အကြောင်းအရာလေးတွေအဖြစ်ပျက်ကလေးတွေဥပမာလေးတွေကိုကျွန်တော်တို့ကစူးစမ်းပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်လူငယ်လူရွယ်တွေဘဝအသက်တာဟာအင်မတန်အရေးကြီးတယ်လို့ကဘာပေါ်မှာလဲပညာရှင်တွေကနေပြောယနေ့ထိတိုင်အောင်ပြောကြားလျက်ရှိကြပါတယ်။ဒါကြောင့်မလို့ဒီစီစဉ်လေးကနေပြောလူငယ်လူရွယ်တွေရဲ့ဘဝအသက်တာအတွက်အကောင်းဆုံးတွန်းအားပေးသွားဖို့ရန်အတွက်စီစဉ်တင်ဆက်လျက်ရှိပါတယ်။လူငယ်လူရွယ်တွေရဲ့ဘဝအသက်တာဟာအင်မတန်မှအရေးကြီးပါတယ်။သူတို့ရဲ့အသက်တာမှာရဲရင်ချင်းနဲ့တော့လူငယ်တွေရဲ့အာမန်နဲ့မိမိတို့ရဲ့ဘဝပန်းနိုင်ခီကိုရောက်အောင်ရှောက်လန်းသွားဖို့ဆိုတာအင်မတန်မှအရေးကြီးနေတဲ့ဖြစ်စဉ်လေးလို့ပဲကျွန်တော်တို့တဘောပေါက်နားလည်ထားလို့ရပါတယ်ဒီ top 10မှာတော့ကျွန်တော်ကစိတ်ထဲမှာဗာခံစားနေရလဲဆိုတော့2014ခုနှစ်မြန်မာပြည်မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ Para Game လို့ခေါ်တာပေါ့နော်ဟိုမတမ်းဆွမ်းသူများရဲ့အားကစားပွဲတော့အဲ့ဒီအစီအစဉ်လေးနဲ့အဲ့ဒီပြိုင်ပွဲနဲ့နော်အဲ့ပြိုင်ပွဲဝင်နေရဲ့အကြောင်းတွေကျွန်တော်ဖတ်ပြီးတဲ့အခါမှာကျွန်တော်စိတ်ထဲမှာလူငယ်လူရွယ်တွေဒီအကြောင်းလေးတွေပြောပြီးတော့အင်အားဖြစ်စေဖို့အတွက်နော်တက်တီတွေရှိလာဖို့အတွက်မိမိဟိုရဲရင်ဆိုတာဘဝအတ္တတခီကိုရှောက်လန်းဖို့အတွက်ခွန်အားတွေဖြစ်နိုင်စရာအကြောင်းရှိတယ်ဆိုတာလေးကိုကျွန်တော်စဉ်းစားမိနေပါတယ်ဆိုတော့လောကကြီးမှာကျွန်တော်တို့လူရဲလို့ဖြစ်လာကြလို့ရှိရင်ကျွန်တော်တို့အမိဝမ်းနဲ့ရောမွေးလာတယ်ပုံမှန်အားဖြင့်ဆိုလို့ရှိရင်ကိုယ်ငါတန်တန်ဆွမ်းဆွမ်းနဲ့မွေးဖွားလာကြတယ်ပြီးရင်ကျွန်တော်တို့ကြောင်တက်တယ်ကြည့်ရင်လာတယ်ဘွေးတွေပါရတယ်အလုပ်လုပ်ကြတယ်အိမ်အောင်ပြုကြတယ်ဒီလိုပဲသွားကြဒါကျွန်တော်တို့တာမန်အားဖြင့်နားလည်လက်ခံထားတဲ့ဟိုလူဘဝရဲ့ဖြစ်စဉ်လို့ပဲဟိုအကြံမြင်ပြောလို့ရတယ်ဒါမှလည်းအဲ့ထဲမှာတာမန်အားဖြင့်မဟုတ်ဘဲနဲ့ထူးခြားစွာဖြစ်ပေါ်လာတဲ့အခြေအနေလည်းရှိဥပမာအားဖြင့်မွေးကလေးကနေပြီးတော့ကိုအင်ကတခုခုအားနည်းလာခဲ့တဲ့လူတွေလည်းရှိဒါမှမဟုတ်မွေးတော့ကတော့ကိုအင်ကအစုံလင်ပါလာပေမဲ့လည်းအသက်ရှင်ကြီးပြင်းတဲ့လောကလူဘဝထဲမှာရှောက်လန်းရင်းနေပဲတစုံတစ်ခုတော့အကြောင်းအရာကြောင့်ဥမာထိခိုက်တာတို့တော့မတော်တဆဖြစ်မှုတို့အဲ့ဒီကိစ္စတွေဖြစ်ပြီးွားတဲ့အခါမှာကိုယ်ငါမတန်မဆွမ်းဖြစ်သွားခဲ့တဲ့လူတွေလည်းရှိပါတယ်ဆိုတော့အဲ့ဒီလူတွေကရောကျွန်တော်တို့နဲ့တူတူပဲလားသူတို့ကကျွန်တော်နဲ့မတူဘဲနဲ့ဘလို့ကွဲပြားခြားနားလဲသူတို့တွေအသက်ရှင်မှုကဘလို့ရှိလဲကျွန်တော်တို့ကသူတို့ဘလို့ရှုမြင်လဲဆိုတာစဉ်းစားသုံးသပ်ဖို့ကောင်းလာပါတယ်2013ခုနှစ်တုန်းကဗမာပြည်ကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ SEA Games ဆိုလို့ရှိရင်ဗမာပြည်တင်တာမကောက်ဘူးเนาะရှေးတောင်အာရှနဲ့ကဘာပေါ်မှာတော့မှဂယုစိုက်ပြီးတော့လေးပေးချင်းခံရတဲ့အဖြစ်အပျက်တစ်ခုဖြစ်နာမည်ကြီးတယ်ဗမာပြည်ကအင်ရှင်ဖြစ်ကျင်းပတဲ့အတွက်ကြောင့်မို့လို့လူတွေကဂယုစိုက်ကြတယ်ကောင်းကောင်းလုံနိုင်ရဲ့လားကောင်းကောင်းဧည့်ခံနိုင်ရဲ့လားကောင်းကောင်းကြိုဆိုနိုင်ရဲ့လားအစီအစဉ်တွေလည်းသဘောကျတယ်အားကစားသမားတွေလည်းအားတက်တယ်အားပေးထို့2014ခုနှစ် Para Games ဆိုခေါ်တဲ့ဒီမတမဆွမ်းနေသူရဲ့အားကစားအလုပ်ကိုလုပ်တဲ့အခါကျတော့ကျွန်တော်ကြည့်ရနည်းနည်းလူတွေရဲ့အားပေးမှုက2013 SEA Games တော့မရှိတော့ဒီမှာကြောက်နေနေလေးအားပြော့သွားတယ်ဒါမဲ့ကျွန်တော်ကတော့သတိလေးထားထားပြီးတော့ဟိုသတင်းစာတွေစာဆောင်တွေထဲမှာလည်းဖတ်တယ်ပြီးွားတဲ့ခါကျတော့ TV မှာလည်းကြည့်သူတို့တွေဘယ်လိုရှင်ပြိုင်တာလဲတကယ်အံ့ဩကောင်းတယ်ဟိုဗောလီဘောကို6တောင်းမရှိတဲ့လူတွေထိုင်ပြီးတော့ပုတ်ကြပိုက်ကလေးကလည်းထိုင်ပြီးတော့ပုတ်ထိုင်လို့ရလောက်တဲ့အတိုင်းတာအမြင့်လောက်ပါနော်အလုံးလုံးရှိ2ပေခွဲ3ပေကျွန်တော်မမြင်ဘူးဒါမဲ့သူတို့တွေရဲ့ပြိုင်ပွဲကိုကြည့်တဲ့ခါကျတော့ဟာသူတို့တကယ်အနိုင်မခံအရှုံးမပေးအားကျိုးမှန်တဲ့ဒီပြန်ပွဲကိုပါဝင်ကြဆိုတွေ့ရ။နောက်ပြီးအဲ့ဒီပြေခုံပြစ်လဲအလိုပဲ။6လောက်တစ်ဖက်မရှိဘူး။6လောက်တစ်ဖက်ပဲကောင်းတယ်။အဲ့ဒီ6လောက်တစ်ဖက်နဲ့ခြေအတုသဘောမျိုးပေါ့နော်။ပုံစံတူလုပ်ပြီးတော့စွတ်ထားပြီးတော့ပြေးပြီးတဲ့အခါမှာ ခုံရတဲ့အာကစားတော့ပြေးရတာလည်းအာယူရတယ်၆ရောက်ကတစ်ဖက်မရှိဘူးအတုနဲ့အဲ့ဒါကိုပြေးပြီးတော့ခုံရတယ်ဆော့အဲ့ဒါတည်းကဆိုလက်နှစ်ဖက်မရှိဘူးတဲ့နော်ဒါမှသူရေကူးပြိုင်ဝဲဝင်ပြိုင်နေတယ်ဟာကျွန်တော်ကြည့်ရင်ကြည့်နေသူတို့ရဲ့ရင်ထဲမှာတွေ့နေရတဲ့အတိုင်းမခံအရှုံးမပေးတဲ့ရဲရဲတောက်စိတ်ဓာတ်ကိုတွေ့မြင်ရနောက်တစ်ခုကဘယ်လိုလဲဆိုတော့မမပြေကအင်ရှင်ဖြစ်လက်ခံကျင်းပါအတွက်ကြောင့်မမပြေကနေပြောမတမ်းမဆွမ်းတော့လဲပဲတန်ဆွမ်းသူတွေကဲ့သို့ပဲအားကစားဝင်ပြိုင်ကြတဲ့သူတွေကဘာပြောလဲဆိုတော့ဟာတခြားနိုင်ငံတွေနဲ့ရှင်ဖို့ကမလွယ်ဘူးတဲ့သူတို့စီမှာနီးစနစ်ကကောင်းတယ်မတမ်းမဆွမ်းတွေကိုသူတို့ကအထောက်ကူပစ္စည်းတွေနီးစနစ်တွေဟာသူတို့ကြင့်မိတဲ့ဟာတွေကအဆင်မြင့်နေတယ်ကျွန်တော်တို့နိုင်ငံမှာကြောက်အဲ့ဒါတွေအားနေတယ်အဲ့တော့ကျွန်တော်တို့ကသူတို့နဲ့ရှင်ဖို့တော့ကကြတော့နည်းနည်းလေးဟိုဘယ်လိုပေါ့မလဲအားယုတ်စရာဖြစ်ဒါမဲ့ကျွန်တော်တို့ကကိုယ်နိုင်ငံကိုယ်သိခါတောက်စူးစားပြီးတော့ရှင်တယ်လို့ရှင်ပြိုင်ပါဝင်တယ်လို့ဟာ TV ထဲမှာသူတို့ interview တော့ပြောတယ်ကျွန်တော်ကြည့်ပြီးတော့စိတ်ထဲမှာခံစားရတယ်ကျွန်တော်တို့ဒါဟာအရှိတရားဖြစ်တယ်ကမ္ဘာလောကကြီးထဲမှာလူတိုင်းလူရယ်လို့ပြောရင်ပခုံးနှစ်ဖက်ကြားနေခေါင်းပေါက်တယ်အဲ့ပခုံးနှစ်ဖက်ရှည်ထွက်သွားပြီးတော့လက်နှစ်ဖက်ရှိတယ်အောက်မှာ6000နှစ်ဖက်ရှိဒါကတော့အရှိတရားလို့ပဲလူတွေကပြောရမှာပဲအဲ့ဒီလူမျိုးပခုံးနှစ်ဖက်မှာခေါင်းရှိတယ်ဟာလက်နှစ်ဖက်ရှိတယ်6000နှစ်ဖက်ရှိတယ်သွားနိုင်တယ်လာနိုင်တယ်ခုံနိုင်တယ်စဉ်းစားနိုင်တယ်စာရေးနိုင်တယ်သချင်းဆိုနိုင်တယ်ကြည်နိုင်တယ်ဟလားဒါအပြင်လူသားမန်ရဲ့သဘာဝလို့ဆိုရမယ်လေကျွန်တော်တို့နဲ့မတူတဲ့အကြောင်းမျိုးမျိုးကြောင့်ပဲဖြစ်ပါစေမွေးရပါပဲဖြစ်ပါစေအကြောင်းတစ်ခုခုရောက်ဟိုဘလို့မတော်တဆအမှုတစ်ခုကြောင့်ပဲဖြစ်ပါစေကျွန်တော်နဲ့မတူဘဲနဲ့ခြားနားနေတဲ့လူတွေဟာသူတို့ခြားနားနေတဲ့ဘဝအတ္တတာထဲမှာပဲကျွန်တော်တို့လူမျိုးပဲကျွန်တော်တို့နဲ့ရင်မောင်တန်းပြီးတော့သူတို့ရဲ့စိတ်ဓာတ်ကိုရင်မောင်တန်းပြီးတော့အသက်ရှင်နေတယ်ဆိုတာဒီနေ့ကျွန်တော်ခံစားပြီးတော့နားလည်လိုက်နောက်ကျွန်တော်ဗမာပြည်မှာလည်းထူးခြားတဲ့လူတွေရှိတယ်ဥပမာအားဖြင့်ကျွန်တော်မှတ်မိသလောက်ဆိုရွှေမင်းသားဖောင်ဒေးရှင်းတော့အဲ့ဒီရွှေမင်းသားဖောင်ဒေးရှင်းဆိုရင်တော့မတမဆွမ်းသူတွေကိုဘီတက်လှဲတွေပေးတာတော့ဟလားအဆောက်အဦတွေမှာနော်အဲ့လိုမျိုးဘီတက်လှဲတွေနဲ့တွားလို့ရဖို့အတွက်လမ်းတွေဖောက်ပေးတာတော့အဲ့လိုမျိုးနယ်မြို့တွေကြေးရွာတွေမှာစာမတင်နိုင်တဲ့ကလေးတွေကိုခေါ်ပြီးတော့စာတင်ပေးတာတော့သူတို့တွေဂရုစိုက်ပေးတာအဲ့ဒီအလုပ်တွေကိုအကြီးအကျယ်လုပ်တဲ့ရွှေမင်းသားဖောင်ဒေးရှင်းအဲ့ဒီဖောင်ဒေးရှင်းထောင်တဲ့လူကိုနိုင်ရလဲသူကဘိန်းတက်လှဲဝီးချဲပေါ်မှာနော်လမ်းလျှောက်နိုင်ထိုင်ပြီးတော့အလုပ်လုပ်ကြတဲ့ပုံကိုဖြစ်တယ်။သူ့ရဲ့ငယ်စဉ်ဘဝလေးတွေဆိုလဲဒါမိသားစုကမွေးလာတဲ့သူ့မိသားစုကအတော်အသင့်ပြည့်စုံမှုရှိတယ်။ဒါပေမဲ့လည်းသူ့သားလေးကမစွမ်းဟုတ်လားလမ်းမလျှောက်နိုင်ဘူး။မိဘတွေကအိမ်မှာပဲနေအမေအဖေကြွေသူကမဟုတ်ဘူး။ကျွန်တော်လုံနိုင်တယ်ကျွန်တော်စာကျက်နိုင်ဆယ်တန်းအောင်ငယ်ကျွန်တော်စာကျက်နိုင်တယ်ကျွန်တော်လည်းတခြားလူတွေလိုပဲဟိုစာကျက်နိုင်တယ်တက်ကူတက်နိုင်တယ်ဆိုတော့စူးစမ်းတွေဘွဲ့ရကုမ္ပဏီမှာအလုပ်လုပ်တယ်။အခုဒီသူ့ကုမ္ပဏီကိုစီမံခန့်ခွဲနေတယ်ပြီးသွားတဲ့ခါမှာသူကိုယ်တိုင်လည်းဒီရွှေမင်းသားဖောင်ဒေးရှင်းကိုထောင်ပြီးတော့သူ့လိုပဲအားနည်းနေတဲ့လူတွေကိုကုညင်ဆိုတွေ့ရကျွန်တော်အဲ့ဒီဖြည့်ပြက်လေးတွေကိုဆက်ဆက်ပြီးစဉ်းစားမိရအောင်နော်နောက်ပြီးတော့မန်လေးမှာရှိတဲ့ပကြီးဆရာဦးညိုလေးဆိုတာနော်အောက်ပိုင်းသေးသွားတဲ့ခါကျတော့တော်တော်ကြီးကိုနော်ဟိုအကျော်တွေပါကြီးအားနည်းပြီးတော့ဘာမှမလုပ်နိုင်တဲ့ခါကျတော့သူကငုတ်တုတ်ထိုင်ပြီးတော့ဘာလုပ်ရင်ကောင်းမလဲလို့စဉ်းစားပကြီးဆွဲဖို့အတွက်နော်ပလင်းပကြီးဆိုတော့ပကြီးဆိုတာအပြင်မှာတော့နော်စုတ်တံကိုကင်ပြီးတော့ဆွဲတော့တော်တော်ခက်တယ်ဒါပေမဲ့အဲ့ဒီဆရာသမားပလင်းအထဲတွေကိုစုတ်တန်ထည့်ပြီးတော့အဲ့အတွင်းနဲ့နေရံနေမှာနော်ပကြီကားတွေနော်ဗုဒ္ဓဝင်ပကြီတို့နော်တကယ်ဗမာပကြီကနုတ်ပန်းတွေနဲ့အနုစိတ်တဲ့ဟာကိုပလင်းနဲ့ကိုစုတ်တန်ထည့်ပြီးတော့အထဲကနေပြီးတော့တိတ်တိတ်ချာချာဆွဲတဲ့အလုပ်ကိုလှုပ်ပြောသူ့ရဲ့ပလင်းပကြီကမန်လေးမှာနော်နိုင်ငံညာသားကြီးဆိုလဲတအားသဘောကျကြသူမတန်တော့လဲပဲစွမ်းနေဆိုတဲ့အကြောင်းခံစားနားလဲရဆိုတော့ကျွန်တော်တို့ဒီနေ့လူငယ်လူရွယ်တွေအသက်တာမှာလဲဒီအကြောင်းလေးတွေကိုကျွန်တော်အခုပြောပြတဲ့အကြောင်းလေးတွေနားထောင်ပြီးတော့ကျွန်တော်တို့လည်းတတိမွေးရအောင်တခါကြားလို့ရှိရင်ကျွန်တော်တို့ကဘာမှမဟုတ်တဲ့ကိစ္စလေးတွေနဲ့ကျွန်တော်တို့ရဲ့ဘဝတက်တာမှကျွန်တော်တို့ကအားငယ်တတ်တယ်ငါတို့ကမပြည့်စုံငါတို့မိဘမချမ်းသာငါတို့ကတောမှနေရတာငါတို့ကမြို့မှလည်းမဟုတ်တဲ့အတွက်ကောင်းကောင်းကင်ကင်ပညာမသင်ရဘူးဟာငါတို့ကလုံနိုင်ငါတို့နိုင်ငံဆင်းရဲနွမ်းပါးတဲ့အတွက်ကြောင့်မလို့ငါတို့ကဟိုလောက်ကင်နိုင်မှုအတွက်အခွင့်အရေးတွေလည်းနည်းတယ်ဟာငါတို့အင်္ဂလိပ်စာသင်ပေးမဲ့လူမရှိဘူးစသဖြင့်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်အခြေအနေနဲ့ဖြစ်တည်လာမှုအပေါ်မှာကြည့်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်အောင်သေးတဲ့သေးအောင်ကျွန်တော်တို့ကခြုံတယ်။အော်ငါတို့လည်းအချိန်တိုင်းတာမန်အလုပ်လေးလုပ်တာမန်မိသားစုလေးတည်ထောင်ပြီးတော့တာမန်ပဲသွားမယ်လို့ကျွန်တော်တို့ကစဉ်းစားတယ်။တချို့လေဆိုအိုက်ထက်တော်မှကြုံသွားသေးတယ်။တာမန်တော့မဟုတ်တယ်။ငါဟာဘာမှမဟုတ်ပါဘူးလားဆိုပြီးတော့ကျွန်တော်တို့ရဲ့ဘဝရဲ့ရည်မှန်းချက်နဲ့ဟာတဖြည်းဖြည်းနဲ့သေးတဲ့သေးသွားတယ်ဆိုတာခံစားကြုံတွေ့ရကျွန်တော်လူငယ်တွေရဲ့ကြားထဲမှာအများကြီးပဲကျွန်တော်တွေ့ရတယ်ဆိုတော့ဒီနေ့ကျွန်တော်တို့တတိဘွေးရအောင်ကျွန်တော်တို့ ਨੇ မတူဘဲနဲ့သူတို့ရဲ့ဘဝသက်တာမှာချွင်းချက်ရှိနေပါတယ်ဆိုတဲ့လူတွေကတော့မှသူတို့ကိုသူတို့ငါတို့ဟာတာမန်လူတွေနဲ့အတူတူပါပဲဆိုပြီးတော့သူတို့ရဲ့ဘဝကိုသူတို့ပြထမ်းပြီးတော့ငါတို့စူးစမ်းရမယ်ဆိုပြီးတော့စိတ်တက်ကိုထဲ့ပြီးတဲ့အခါမှာသူတို့ကစူးစမ်းတဲ့အခါကျတော့တာမန်လူတွေလုံထိုင်တဲ့လူပဲတာမန်လူတွေရေကူးနိုင်သူကူးနိုင်တယ်အ အားကစားလုပ်နိုင်သူလုပ်နိုင်တယ်ပကြီးရေးစုရေးနိုင်တယ်စာရေးသူလူရေးနိုင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တွေ့မြင်ပြီးတော့သဘောပေါက်နားလည်လို့ရပါတယ်ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ဘေးမှာရှိနေတဲ့ပတ်ဝန်းကျင်မှာဖြစ်နေတဲ့အခြေအနေလေးကိုကျွန်တော်တို့မကြည့်ပဲနဲ့ကျွန်တော်တို့မှတစုံတရာအားနည်းမှုရှိကောင်းရှိပါလိမ့်မယ်ကျွန်တော်ရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်စိတ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်ကျွန်တော်ရဲ့မိသားစုအတိုင်းအဝန်ဖြစ်ဖြစ်ပတ်ဝန်းကျင်အခြေအနေတိုင်းပြည်ရဲ့အခြေအနေစာဝတ်နေရေးအခြေအနေဘလို့ပဲကျွန်တော်တို့မှအားနည်းမှုရှိနေပါစေအဲ့ဒီအားနည်းမှုတွေကိုဖြတ်ကျော်နိုင်မှုတော့ကတော့ဒီနေ့ကျွန်တော်တို့တတိမွေးပြီးတော့အဲ့ဒီတတိနဲ့ကျွန်တော်တို့ကငါလုံးနိုင်တယ်ဟေ့ဆိုပြီးတော့လူငယ်လူရွယ်တွေရဲ့ဘဝတက်တာမှာဆုံးဖြတ်ချက်ကိုရဲရဲချပြီးတော့ဘဝတက်တာခီးလန်းကိုရှောက်လန်းပူရန်အတွက်ပြင်ဆင်တင့်တယ်လို့ကျွန်တော်ဒီနေ့ကနေပြီးတော့အကြံပေးလိုက်ခြင်းပါတယ်ဒါကြောင့်မလို့လူငယ်လူရွယ်တွေရဲ့ဘဝတက်တာတတိရှိပါမိမိတို့ရဲ့ဘဝခီးလန်းကိုဆက်ပြီးတော့ရည်မှန်းချက်ကြီးကြီးနဲ့ရှောက်လန်းနိုင်ကြပါစေလို့ကျွန်တော်ခွန်အားပေးလိုက်ပါတယ်ရှိတဲ့ဘက်များမှာလည်းပဲကဘာပေါ်မှာမတန်ဆွမ်းတော့လည်းပဲတန်ဆွမ်းတဲ့သူတွေလိုမျိုးပဲမိမိတို့ရဲ့ဘဝအတက်တာကိုပြထမ်းပြီးတော့ကဘာကြော်ခဲ့တဲ့လူတွေအကြောင်းဆက်လက်ပြီးတော့ပြောတော့မှဖြစ်ပါတယ်လို့ဒါကြောင့်မလို့ကျွန်တော်တို့ရဲ့နုပြိုတက်တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကိုဆက်လက်ပြီးတော့စောင့်မျှော်နားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ပဲဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုအဆုံးသတ်ရန်နာလိုက်ပါစေနုပြိုတက်တာအတုဇာကဏ္ဍအစီအစဉ်ကိုနားထောင်ကြတဲ့တောတာရှင်ပရိသတ်အပေါင်းရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်တင်ဆက်သူတိဇဖြစ်ပါတယ်ခင်ဗျာ